မြန်မာဆိုရနဲ့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တချို့တို့ကြားအပြစ်ခတ်ရစဲရေးသဘောတူစာချုပ်ကိုအောက်တိုဘာလ15ရက်နေ့မှာလက်မှတ်ရေးထိုးကြဖို့ဒီကနေ့မှာနှစ်ဖက်တို့သဘောတူခဲ့ကြပါတယ်။နေပြည်တော် MICC2 မှာချင်းပါမဲ့သဘောတူလက်မှတ်ရေးထိုးဖို့အတွက်လည်းတစ်ဖက်စီကကိုယ်စားလှယ်ဆယ်ဦးတို့ပါဝင်တဲ့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ်လက်မှတ်ရေးထိုးဖို့ချင်းပါရေးပူးရဲကော်မတီကိုလည်းဒီကနေ့ဆွေးနွေးပွဲမှာဖွဲ့စည်းခဲ့ပါတယ်။ရန်ကုန်မြို့ကမြန်မာငင်းချင်းရေးစင်တာမှာမြန်မာဆိုရငင်းချင်းရေးကိုယ်စားလှယ်အဖွဲ့နဲ့ NGO လက်မှတ်ရေးထိုးမဲ့တိုင်းရင်းသားကိုယ်စားလှယ်တချို့တို့ဆွေးနွေးသဘောတူခဲ့ကြတာလည်းဖြစ်ပါတယ်။တနိုင်ငံလုံးအပြစ်ခတ်ရစဲရေးသဘောတူစာချုပ်လို့နှစ်ဖက်တို့ကသုံးလုံးပြောဆိုနေကြပြီးမြဲတိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့အားလုံးတို့တော့မပါဝင်ပါဘူး။အပြစ်ခတ်ရစဲရေးမြန်မာဆိုရနဲ့စတင်ဆွေးနွေးခဲ့တဲ့တိုင်းရင်းသားလက်နက်ကိုင်18ဖွဲ့တဲက9ဖွဲ့တို့ကသာ NGO ကိုလက်မှတ်ထိုးဖို့သဘောတူထားပြီးကျန်တဲ့ဆယ်ပွဲတို့ကတော့အစိုးရဘက်ကလက်နက်ကန်တအားလုံးကိုလက်ခံမှလက်မှတ်ထိုးမယ်ဆိုတဲ့မူဝါဒကိုကန့်ဆွဲပြီး NCA မှလက်မှတ်ထိုးဖို့ညှင်းပယ်ထားကြတာဖြစ်ပါတယ်။အစိုးရနဲ့တိုင်းဒေသလက်နက်ကန်အဖွဲ့တို့ကြားရေးဆွဲခဲ့တဲ့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးဖို့သဘောတူထားကြတဲ့အဖွဲ့တွေကတော့ KNU ကရင်အမျိုးသားအစည်းအရုံး၊ Democracy ကရင်အကျိုးပြုတပ်မတော် DKPA ကရင်ငြိမ်းချမ်းရေးကောင်စီ KNU KNLPC ချင်းမျိုးသားတပ်ဦး CNF ပုံအမျိုးသားလူမျိုးရေးအဖွဲ့ချုပ် PNLO မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်တပ်ဦး ABSDF နဲ့ရခိုင်ပြည်လူမျိုးရေးပါတီ ALP တို့ဖြစ်ကြပါတယ်။ဒါပြင်ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ RCSS SSC ရှမ်းပြည်တောင်ပိုင်းတပ်မတော်ကလည်း NCA မှာလက်မှတ်ထိုးဖို့သဘောတူထားတာကြောင့်တိုင်းဒေသလက်နက်ကိုင်တပ်ဖွဲ့၈ဖွဲ့တို့ပါဝင်လက်မှတ်ထိုးကြဖို့စီစဉ်ထားကြတာဖြစ်ပါတယ်ရှင်။